ပါတယ်။ယူကရိန်းတပ်ပလဇလန်စကီရဲ့အီတလီ၊ဗက်တီကန်၊ဂျာမနီပြင်သစ်နဲ့ UK သုံးရက်ခီးစဉ်တွင်ဥရောပကောင်းဆောင်တွေကဒုံးကျည်တွေတင်ကားတွေနဲ့ drone တွေကိုယူကရိန်းကိုပေးဖို့ဂရိကဝိတ်ပြုလိုက်ကြပါတယ်။လူဦးထုံးစစ်မတိုင်မီရော့နေသွားတဲ့လက်နက်ခဲယမ်းမီးကျောက်တွေကိုပြန်ဖြည့်ဖို့ရည်ရွယ်ချက်နဲ့ဒီခီးစဉ်ကရည်ရွယ်ခဲ့တဲ့အတိုင်းယူကရိန်းတပ်ပလဗိုလိုဒီမာဇလန်စကီကဆောင်ရွက်နိုင်ခဲ့တာပါ။ဒီခီးစဉ်ဟာယူကရိန်းနိုင်ငံရေးရှည်ရပ်တည်နိုင်ရေးအတွက်စစ်ရေးသာမကနိုင်ငံရေးတိုက်ပွဲကိုပုံဖော်တဲ့ခီးလက်ဖြစ်ကြောင်းပြင်သစ်ချိဆိုင်နိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ကပိုင်းခြားသုံးသပ်သူ Francois Hesbock ကပြောပါတယ်။ဒါပေမဲ့ယူကရိန်းကတောင်းဆိုတဲ့တိုက်လေရင်တွေကိုတော့ဒီခီးစဉ်မှာလည်းယူကရိန်းတပ်ပလကမရရှိခဲ့ပါဘူး။ယူကရိန်းတပ်ပလရဲ့ဥရောပခီးစဉ်ပြီးဆုံးသွားချိန်မှာ Baltic ပင်လယ်ပြင်ကရုရှားလေပိုင်နက်ကိုဂျာမနီနဲ့ပြင်သစ်လေရင်တွေကကျူးကျော်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတင်းနာနေမှာပဲပြောကြားလိုက်ပါတယ်။ရုရှားဖက်ဒရေးရှင်းရဲ့နယ်နိမိတ်ကနေနိုင်ငံခြားစစ်လေရင်တွေကိုပြန်ထုတ်ပြီးမှရုရှားတိုက်လေရင်တွေကလေတပ်စခန်းကိုလုံးလုံးကျုံကျုံပြန်လာနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဂျာမန်ပတ်တရောင်လက်လေရင် P3C Orion အမျိုးအစားတစ်စင်းနဲ့ပြင်သစ်ရေတပ်ကရင်ခုန်သင်္ဘောစောက်ကြည့်လေရင် Atlantic 2လေရင်အမျိုးအစားတို့ဖြစ်တယ်လို့လည်းရုရှားကပြောပါတယ်။